မြန်မာနိုင်ငံအပေါ်စီးပွားရေးပိတ်ဆို့မှုများဆိုတဲ့အမျိုးသားဒီမိုကရေစီဖရက်ချုပ် NLD ရဲ့လေလာသုံးသက်ချက်စာရင်းမှာပြည်တွင်းစီးပွားရေးဘာကြောင့်ကျဆင်းရသလဲဆိုတာအဓိကထောက်ပြထားပါတယ်။ပိတ်ဆို့အရေးယူမှုဆိုတာထက်စစ်ဆိုးရရဲ့စီမံခန့်ခွဲမှုညံ့ပြင်းတာ၊မှားယွင်းတဲ့မူဝါဒချမှတ်ကျင့်သုံးတာ၊အာဂတိလိုက်စားမှုတွေရှိနေတာ၊လူတစုကပဲလဝက်ကြီးအုပ်ချဲလဲနေတာစတဲ့အချက်တွေကြောင့်လို့ဖော်ပြထားပါတယ်။ဒီအချက်တွေကိုလက်ခံပေမဲ့ရင်းနှီးမြှုပ်နှံမှုတွေကိုပိတ်ဆို့ထားတဲ့အတွက်စီးပွားရေးတိုးတက်ဖို့အခွင့်အလမ်းတွေပိတ်ကုန်တယ်လို့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီခေါင်းဆောင်ဦးခင်မောင်ဆွေကပြောပါတယ်
။အဲဒါစီးပွားရေးစီမံခန့်ခွဲမှုညံ့ကျင်းတာကြောင့်တခုတည်းနဲ့ပြောလို့မရဘူး။စီးပွားရေးစီမံခန့်ခွဲမှုညံ့ကျင်းတာကိုကောင်းအောင်လုပ်လိုက်ပြီးတဲ့အခါမှာဒီပါရည်ပညာကြီးအရင်းနှီးအခွင့်အလမ်းတွေအလုပ်ကံအခွင့်အလမ်းတွေဒါဒီပါစီးဝင်မလာဘူးဆိုရှင်ဘလို့ဒီမိုးပြောင်းအောင်စီးပွားရေးစီမံခန့်ခွဲမှုကောင်းနေတယ်ဒီနေ့မှမရှိနေဘူးဒီအောင်လို့ရမယ်တဘောဒီလိုရင်းနေတွေကိုပြင့်တင်အောင်လုပ်ပေးနိုင်မင်းနဲ့အဲကြက်ကျင်လုပ်သားတွေကိုမဝင်းညူမလို့ကြွထောင်နိုင်ပေးနေဘယ်လိုလုပ်ပြီးတော့အဲစီးပွားရေးအခွင့်အရေးနဲ့အဲတန်းဒီစီးပွားရေးနဲ့ဝင်ငွေကြက်ကျင်မှုကပေါင်းလာမလဲဆိုတာစဉ်းစားကြည့်ရင်သိနိုင်ပါလေ
အနောက်နိုင်ငံတွေကစီးပွားရေးအရပိတ်ဆို့ထားတယ်ဆိုပေမဲ့အိမ်ကြီးချင်းတရုတ်အိန္ဒိယအပါအဝင်ဒေတာရင်းအာဆီယံနိုင်ငံတွေရဲ့စီးပွားရေးအရရင်းနှီးမြှုပ်နှံမှုတွေမြန်မာနိုင်ငံမှာရှိနေပါတယ်ဒီရင်းနှီးမြှုပ်နှံမှုတွေကနေရလာတဲ့ဝင်ငွေအကျိုးမြတ်တွေကိုနှစ်ပေါင်း20အုပ်ချုပ်ခဲ့တဲ့စစ်အစိုးရဘလို့အသုံးချတယ်လဲဆိုတာကြည့်အောင်ပါ။နျူကလ িয়ার စီမံကိန်းစက်ရုံတစ်ခုမှတာဝန်ယူခဲ့ဘူးတဲ့စစ်အင်ဂျင်နီယာဗိုလ်မှူးဆိုင်သိမ့်ဝင်းကတော့မလို့အပ်တဲ့နေရာတွေမှာတိုင်းပြည်ဘဏ္ဍာငွေတွေကိုစစ်အစိုးရကသုံးစွဲတာကြောင့်နစ်နာဆုံးရှုံးမှုတွေအများကြီးရှိခဲ့တယ်လို့ဆိုပါရယ်
။မြန်မာနိုင်ငံမှာရက်စစ်ဝန်အား National Grid ကနေဒီမဟာဒတ်အလိုင်းကြီးဆိုတာရှိတယ်ဗျာအဲ့မဟာဒတ်အလိုင်းကြီးဆိုတာမြန်မာပြည်တပြည်လို့ပတ်ပြီးတော့လုပ်ထားတဲ့ဒီလက်စစ်ဒတ်အလိုင်းကြီးပေါ့ဗျာအဲ့ဒီလက်စစ်ဒတ်အလိုင်းကြီးပေါ့ကိုလက်စစ်စွမ်းအားထုတ်လုပ်တဲ့ဌာနတွေကနေပြီးတော့အဲ့ဒီကိုထုတ်သမျှစွမ်းအားအကုန်လုံးကိုလျှော့တင်လိုက်တယ်ပြီးတော့အဲ့ဒီလက်စစ်စွမ်းအားကိုအသုံးချမဲ့စက်ရုံတွေအလုံးရုံတွေအားလုံးကအဲ့ဒီမဟာဒတ်အလိုင်းကြီးပေါ်ကနေဆွဲထားပြီးတော့သုံးစွဲရတယ်ဆိုတော့အဲ့ဒီမဟာဒတ်အလိုင်းကြီးပေါ်မှာရှိနေတဲ့ဒီ message ဆောင်အပေါ်မှာနောက်က600 megawatt ကအများဆုံးနဲ့ရှိပါတယ်။အဲ့600 megawatt မှာ200 megawatt ကဒီနေပြည်တော်မှာပဲအသုံးချနေတယ်။လူတောင်းလူလာမရှိတဲ့ဒီလိုလမ်းမကြီးတွေမှာသူတို့ကအဲ့မီးချိန်နေရင်းနေတဲ့အချိန်မှာကျွန်တော်တို့ခြေလက်မှာရှိနေတဲ့ကလေးတွေကဖြောင်းနိုင်ပြီနဲ့စာကြည့်နေရတယ်။အဲ့ဒီမှာကျွန်တော်တို့က human resources ကိုလည်းလူအရင်းအမြစ်ကလုံးဝကျဆင်းသွားပြီဖြစ်တယ
်။ဒါ့အပြင်စက်ရုံတွေတံတားတွေကိုတိစောက်တဲ့နေရာမှာလဲဝါရပြတ်မှုတသက်ပဲအသုံးချခဲ့တယ်လို့ဗိုလ်မှူးဆိုင်သိမ့်ဝင်းကပြောပါတယ
်။ဒီပခုတ်ကူခရိုင်ထဲမှာရှိရဲ့မြိုင်မှာဘာသာလာနေပြီးတော့သူကစိတ်ုံတည်ုံတည်တယ်။အဲ့စိတ်ုံတည်တဲ့အချိန်မှာဒီစိတ်ယုံရဲ့အုံဆွဲတဲ့စွမ်းအင်ပမာဏကဘယ်လောက်ရှိလဲဆိုတော့သူကတေချာတွတ်ချခြင်းမရှိဘူး။ဝါရပြတ်လူစောနဲ့ဒီစိတ်ုံကိုဆောက်လိုက်တဲ့အချိန်မှာသူကလက်ဆက်စွမ်းအားကိုမတန်ရင်ကဆွဲသုံးတဲ့အခါကျတော့ဒီပခုတ်ကူမြို့တွေပေါ်မှာမြိုင်မြို့တွေပေါ်မှာဒီလူတွေအတွက်ဒီလက်ဆက်မီးဆိုတာလုံးဝမရတော့ဘူးခလေးတွေစားကြည့်ဖို့တော့မှမီးမလင်းတော့ဘူးဆိုတဲ့ပုံစံမျိုးဖြစ်သွားတယ်ပြီးတော့အဲ့စက်ရုံကတော့တကယ်ပဲအကျိုးအမြတ်ရရလားဆိုတော့အဲ့စက်ရုံကထွက်တဲ့ CNC ဆက်ဆိုတာတွေကိုပြန်ပြီးတော့ကြည့်လိုက်ပါဘယ်သူကဝယ်သုံးနေလဲစက်ရုံစောက်နေဆိုလို့ရှိရင်အရင်ဆုံးဈေးကွက်ကိုအရင်ဆုံးကြည့်ရမယ် market ကိုအရင်ဆုံးကြည့်ရမယ်သူတို့စက်ရုံကထုတ်တဲ့စက်ရုံအဆက်တွေကိုဘယ်ကုမ္ပဏီတွေကဝယ်သုံးနေလဲနိုင်ငံခြားကုမ္ပဏီတွေကဝယ်သုံးနေလားလုံးဝမဖြစ်နိုင်ဘူးဆိုတော့ဒီတွင်းကစီးပွားရေးသမားတွေအရင်ရှင်ဟိုအမျိုးသားအရင်ရှင်တွေကနေပြီးတော့ဒါဝယ်နိုင်လားဝယ်သုံးလားဆိုတော့လေအဲ့ဒီအမျက်တွေအားလုံးကိုသူတို့ပုံမှန်လင်းလင်းချပြနိုင်ဆိုတာမရှိဘူးဘယ်သူမှလည်းဝယ်မသုံးဘူးဒါကျွန်တော်ရဲ့ဒါဘူးအသိပ
ါကာကွယ်ရေးပစ္စည်းတွေထုတ်လုပ်တဲ့စက်ရုံတွေမှာဆိုရင်လေစွမ်းအင်အရင်းနှီးတွေကိုမလိုအပ်ပဲစစ်အစိုးရကထင်းတယ်လို့သုံးဆွဲခဲ့တယ်လို့အခုလို့ထောက်ပြပါတယ
်ကျွန်တော်တို့အာကာကွယ်ပစ္စည်းထုတ်လုပ်မှုစက်ရုံတွေ95ရုံရှိရဒီစက်ရုံတွေရဲ့လက်စစ်စွမ်းအင်သုံးဆွဲမှုတွေအားလုံးကအလကားရတဲ့အတိုင်းပဲသူတို့သုံးနေကြတယ်ဒါမှဒီစက်ရုံတွေကနေထွက်လာတဲ့လက်နက်တွေကြီးစံနေဆိုတာကတကယ်ကိုပဲဟိုတတ်မတော်အတွက်အသုံးပြည့်နေလားအကျိုးဖြစ်ထွန်းနေလားဆိုတော့အခုပြောချင်တာကဒီစက်လက်နက်ပစ္စည်းထုတ်လုပ်တယ်ဆိုတာကတိုင်းပြည်ကံဝယ်ဖို့တစ်ခုတည်းအတွက်သာမဟုတ်ဘူးပြပြန်စဉ်းစားမယ်ဆိုလို့ရှိရင်ကိုယ်နိုင်ငံကထုတ်တဲ့ကြီးစံတွေတနက်တွေကိုနိုင်ငံခြားကိုရောင်းချနိုင်မယ်ဆိုလို့ရှိရင်လည်းဒါကစီးပွားရေးဖြစ်ထွန်းတာတစ်ခုပဲ ကျွန်တော်တို့မြန်မာနိုင်ငံကရောအတူတူပါတိုင်းကြီးကိုရောင်းချနိုင်လောက်အောင်ကျွန်တော်တို့ရဲ့လက်နက်တွေကအဆင့်ထက်မီနေပြီလားအဲ့ဒီ
International Standard ကိုမီအောင်ကျွန်တော်တို့ဒီလက်နက်စင်ုံတွေကဒီညွန်ကြားရေးမှုတွေဒီဘိုလ်ချုပ်ကြီးတွေကနေပြီးတော့စီမံခန့်ခွဲနိုင်ပြီလားဆိုတဲ့ဥစ္စာကဒီကတော့အချက်ဖြစ်ပါတယ်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF အာရှဖွံ့ဖြိုးရေးဘဏ် ADB တို့ရဲ့နှစ်စဉ်အစီရင်ခံစာရီမှာလည်းမြန်မာစီးပွားရေးအကျပ်အတည်းဟာအားနည်းတဲ့စီးပွားရေးမူဝါဒမှားယွင်းတဲ့စီမံခန့်ခွဲမှုတွေရင်းနှီးမြှုပ်န